သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုအသစ်ကြောင့်အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်နေတဲ့မြန်မာတိုင်းရင်းသားတွေအနေနဲ့မြန်မာနိုင်ငံမှာကြံခဲ့တဲ့သူတို့မိသားစုဝင်တွေကိုအပြီးခေါ်ယူခွင့်မရတော့မဲ့အခြေအနေအတွက်စိုးရိမ်နေကြပါတယ်။ဆက်ပြီးနားဆင်ပါရှင်။ဇန်နဝါရီလကုန်ကသမ္မတထရန့်ပြဋ္ဌာန်းလိုက်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့6နိုင်ငံထဲမှာမြန်မာထည့်သွင်းခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ရောက်မြန်မာတိုင်းရင်းသားတွေဘက်ကစိုးရိမ်မှုတွေရှိလာခဲ့ပါတယ်။အများစုဟာအရင်ကတည်းကမိသားစုဝင်တွေနဲ့နှစ်ပေါင်းအတော်ကြာဝေးကွာနေသူတွေဖြစ်ပြီးမိသားစုဝင်တွေခေါ်ယူရေးအစကတည်းကအခက်အခဲတွေရှိနေတဲ့ကြားကအခုလိုကန့်သတ်မှုကြောင့်ပိုးပြီးခက်ခဲသွားမလားဆိုပြီးစိုးရိမ်နေကြတာပါ February 8ရက်စနေနေ့ကအိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မှာမြန်မာတိုင်းသားအဖွဲ့အစည်းတွေစုဝေးပြီးသမ္မတထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုကြောင့်သူတို့ရင်ဆိုင်ရမယ့်အခက်အခဲတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲကိုစီစဉ်သူတဦးဖြစ်တဲ့အိန္ဒိယနာပြည်နယ်အခြေဆိုင် BACI ရဲ့အမှုဆောင်ညွှန်ကြားရေးမှူးစလိုက်အေလိုက်ဇာဗန်နီက VOA ကိုခုလိုပြောပါတယ
်။သူတို့ဖြစ်ဖြစ်တာမိသားစုတွေပေါ့လေ။သူတို့တန်းသမီးတွေကိုခေါ်လို့မရတော့၊ရှင်မယောင်းလည်းခေါ်လို့မရတော့ဘူး။သူတို့အဖေမျိုးလည်းခေါ်လို့မရတော့ဘူး။ဒီ visit နဲ့တော့ခေါ်လို့ရတာပေါ့။ကမတီကိုပြောရွှေပြီးတော့မှဒီလိုနဲ့နေထိုင်ခွင့်မရတော့ဘူးဆိုတဲ့သဘောတည်ရောက်သွားတယ
်။လက်ရှိအိန္ဒိယနာပူလစ်မှာဒုက္ခသည်အဖြစ်အခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားခန့်မှန်းခြေ3000ကျော်လောက်ရှိပြီးအမေရိကန်တဝန်စုစုပေါင်းလူဦးရေ3000ကျော်လောက်ရှိတယ်လို့ဆလိုက်အေလိုက်ဇာကဆိုပါတယ်။ဒါကြောင့်အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကြောင့်မြန်မာနိုင်ငံမှာကြံခဲ့တဲ့မိသားစုဝင်တွေကို immigrant ရွှေ့ပြောင်းအခြေဆိုင်ဗီဇာနဲ့ခေါ်ယူရေးအတော်လေးထိခိုက်မဲ့သူအများအပြားရှိနေတယ်လို့လည်းသူကအခုလိုပြောပါတယ်
။အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီ survey ကျွန်တော်တို့လုပ်နေရတာဖြစ်တယ်။တလအတွင်းလောင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီဘယ်လောက်လောက်ရှိမလဲဆိုတာခန့်မှတ်ချက်ကောင်းရနိုင်တယ်လို့ကျွန်တော်တို့မြင်တယ်။ဒီ Indiana Police မှာကူက400-500လောက်လည်းဆိုရှိနေတယ်ကျွန်တော်တို့ယူဆတယ်။အဲ့မှာ case အဲ့လိုအရေးတွဲကိုကျွန်တော်တို့ကြီးတဲ့နေရာမှာတစ်ခုရှိတာပေါ့လေတစ်ခုက case by case ပေါ့ဒီ case မှာတစ်ခုကဒီ case တစ်ခုမှာလူပဲနဲ့ရောက်ပါတယ်ဆိုတာလည်းရှိတာနော်ဆိုတော့လူနဲ့တွေ့မယ်ဆိုလို့ရှိရင်များနိုင်တယ်မိသားစုတစ်ခုမှာလူကတစ်ယောက်နှစ်ယောက်ငါးယောက်စသဖြင့်ရှိနေတာဟုတ်ကျွန်တော်အဲ့ဒါတွေလည်းကျွန်တော်တို့နားလည်လိုက်ဖို့ကျွန်တော်တို့စူးစမ်းနေတယ်
အလားတူအိုကလာဟိုမာပြည်နယ်မှာနေထိုင်နေတဲ့ဇိုမီတိုင်းရင်သားဆမ်မန်းကလည်းကလင်းမြို့နာကရွာမှာရှိတဲ့သူ့မိဘတွေကိုအမေရိကန်မှာလာရောက်နေထိုင်ဖို့ခေါ်ယူရေးကိစ္စနဲ့အခြားသူတို့အတိုင်းဝိုင်းကသူတွေလည်းမိသားစုတွေခေါ်ယူရေးမှာထိခိုက်မှုရှိနေတယ်လို့ VOA ကပြောပါတယ
်။ it affects us because
သမရရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကကျွန်တော်တို့အတိုင်းဝိုင်းတစ်ခုလုံးကိုအတော်လေးထိခိုက်ပါတယ်။ဒီကိုကျွန်တော်မိဘတွေခေါ်ဖို့ကိစ္စမှာဒီကန့်သတ်ချက်ကြောင့်ဗီဇာရဖို့မလွယ်ဘူးဖြစ်သွားပါတယ
်။လက်ရှိမှာတော့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာတိုင်းရင်းသားတွေအနေနဲ့မြန်မာအပေါ်ဗီဇာကန့်သတ်ချက်ကိုဖြေလျှော့ကင်းလွတ်ခွင့်ရရေးစူပေါင်းလက်မှတ်ထိုးတောင်းဆိုဖို့အစီအစဉ်ကိုဆောင်ရွက်နေကြောင်းစလိုက်အေလိုက်ဇာဗာနီကပြောပါတယ
်။သူတို့ exception ပေးထားတာတော့ရှိတယ်။ဒီ exception မှာဒီ American စူရကိုကူညီတဲ့လူတွေဆိုလို့ရှိရင်သူတို့ exception ရပြီးသားဖြစ်တယ်ဒီဟာကိုသူတို့ case by case နဲ့ interview လုပ်တဲ့ချိန်မှာဆုတ်ဖြတ်သွားမယ်လို့သူတို့ကတော့ပြောတယ်ဒီအောင်လို့အတွက် exception သို့မဟုတ်ရင် waiver ရနိုင်ဖို့ရကျွန်တော်တို့လုပ်ဖို့စဉ်းစားတယ်ဒီပင်လေရောက်မိသားစုဘလောက် community မှာဖြစ်တယ်ဆိုတာကျွန်တော်တို့ပရမစနာလေပို့တူတယ်အဲ့ဒီ survey ကျွန်တော်တို့ကလုပ်နေရတာဖြစ်တယ် online မှာလည်းကျွန်တော်တို့တင်တယ်မိတင်လေကျွန်တော်တို့ခေါ်တယ်။အဲဒါဒီအိန္ဒိယနာမှာရေပြည်တနိုင်ငါလို့ပေါ့ကျွန်တော်မြန်မာနေပါဝင်ဖို့လည်းကျွန်တော်ဖိတ်တယ်။ဒီကျွန်တော်တို့အချက်အလက်တွေကိုရပြီးတဲ့နောက်ပိုင်းမှာအဲ့ဒီအပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကဒီလောက်ခံနေတယ်ဒီက impact ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့တင်ပြဖို့ဖြစ်တယ်။အဲ့လိုတင်ပြတဲ့အချိန်မှာကျွန်တော် US Congress ကျွန်တော်တို့ရဲ့မိတ်ဆွေတွေနဲ့လို့ပေါ်ကိုက်ပတ်တယ်နေလို့ပြောလို့တယ်ပြီးရင် State Department wants to decide ကျွန်တော်တို့ process လုပ်နေတယ်ပြီးတော့ American Embassy ရန်ကုန်နဲ့လည်းကျွန်တော်တို့ဆက်သွယ်ရှိတယ်ဆိုတော့အများဆုံးနဲ့ကျွန်တော်တို့ process နဲ့ကျွန်တော်တို့ဒီဟာ temporary လို့ပဲလုပ်လိုက်ချင်ပါတယ
်ရန်ကုန် American တန်ရုံရဲ့ထုတ်ပြန်ချက်မှာတော့ February 22ရက်နေ့ကစပြီးမြန်မာနိုင်ငံသားတွေအတွက်ရွှေ့ပြောင်းအခြေစိုက် visa နဲ့ DV visa တွေထုတ်ပေးတော့မှာမဟုတ်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့တဦးတယောက်ချင်းစီရဲ့အကြောင်းကိစ္စပေါ်မူတည်ပြီးဖြေလျှော့ပေးမှုနဲ့ကင်းလွတ်ခွင့်အကန့်အသတ်နဲ့ပေးကောင်းပေးနိုင်တယ်လို့យေတာထားပါတယ်။ဒီလိုကန့်သက်ချက်တွေရှိပေမဲ့လည်းimmigrant visa ကိုရှောက်လိုသူတွေကတော့လွတ်လွတ်လပ်လပ်ရှောက်ထားနိုင်ကြောင်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။